အမေရိကန်နိုင်ငံမှာ COVID-19 ကာယောဂါကြောင့်သေဆုံးရသူကတနင်္လာနေ့မှာ2,000နီးပါးရှိနေပါပြီ။ John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းတွေအရအမေရိကန်မှာအခုဆက်ခံရသူကလည်း5,000နီးပါးရှိနေတာကြောင့်ဒီရောဂါကူးစက်မှုမှာရောသေဆုံးမှုမှာပါကမ္ဘာမှာအများဆုံးဖြစ်နေတာပါ။ကူးစက်မှုများလာတာကိုအမေရိကန်နောက်တောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာတွေ့ရပြီးဒါဟာအဲ့ဒီဒေသတွေကအကြောင်းတွေကောလိပ်တွေပြန်ပြီးဖွင့်ရကနေကူးစက်မှုနှုန်းများလာတာဖြစ်ပါတယ်။John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းအရကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာကမ္ဘာတစ်လွှမ်းမှာလူပေါင်း31သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူပေါင်းကတသန်းနီးပါးရှိနေတာပါ။ COVID-19 ကာကွယ်ဆေးကိုကမ္ဘာတစ်လွှမ်းဂန်းလူညီမျှဖြန့်ဝေပေးနိုင်အောင်လှုပ်ဆောင်နေတဲ့ WHO ကဦးဆောင်တဲ့ COVAX အစီအစဉ်မှာပါဝင်ဆောင်ရွက်မဲ့နိုင်ငံဟာအခုဆို150ကျော်သွားပြီလို့WHO ကတနင်္လာနေ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောပါလေ
These countries plus those that will join in the coming days will participate in the facility
ဒီနိုင်ငံတွေထဲမှာဝင်ငွေတိတ်ကောင်းတဲ့နိုင်ငံ64နိုင်ငံပါဝင်ပြီးသူတို့ဟာဝင်ငွေနည်းပါးတဲ့နိုင်ငံပေါင်း92နိုင်ငံနဲ့လက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းဒီရောဂါကာကွယ်ရေးဆိုင်ရာနိုင်ငံတကာပါဝင်တဲ့ဂါဗီအဖွဲ့ကအကြီးအကဲ Seth Barkley ကပြောသွားတာပါဒါဟာကမ္ဘာလူရေ3ပုံ2ပုံကိုကိုစားပြုတဲ့နိုင်ငံပေါင်း156နိုင်ငံပါဝင်ပြီးပူးပေါင်းဆောင်ရွက်လာတာဖြစ်ကြောင်းလည်းပြောပါတယ်